ဟုတ်ကဲ့ဆရာဦးမြင့်ကျိုင်ရှင်အခုဒီပြီးခဲ့တဲ့ပြီးလုံးကျို့တကောင်စင်းကောက်ခံပြီးတဲ့ဒီလူဦးရေစည်ရင်အချက်လက်တွေဦးဆရာတို့ပြုစုပြီးစီးတဲ့နောက်ဆုံးအခြေအနေကိုသိပြရစေရှင်
ကျွန်တော်တို့30ရင်းနေမှာဒီအခုလ30ရင်းနေမှာတရားဝင်ကြေညာပါတော့မယ်ခင်ဗျအခုတော့ကျွန်တော်တို့ပြောလို့မရသေးဘူးခင်ဗျဟိုကျွန်တော်ရှိကိုပြန်ပြီးတော့မရောက်သေးဘူးကျွန်တော်တို့အတီးပြဖို့တင်ပြထားတော့ရှိသေးတယ်30ရင်းနေမှာတရားဝင်ကြေညာပါမယ်ခင်ဗျကျွန်တော်တို့ဒီမီဒီယာဖွဲ့ရည်လည်းဖိတ်ကြားပြီးတော့ကြေညာပေးပါမယ်
ဟုတ်ကဲ့ဒီလွန်ခဲ့တဲ့နှစ်ပေါင်း30ကနေပြီးတော့အခုဆရာတို့ကောင်စီမကောက်ခင်အထီကိုခံမှန်းတာကတန်း60လို့ခံမှန်းကြပါတယ်ဆရာအခုလက်ရှိအခြေအနေနဲ့ကဘယ်လောက်ထိကွာဟမှုရှိတယ်လို့ပြောနိုင်မလဲဆရာ
ကျွန်တော်တို့အဲ့ဒီအခုလ30နေမှာတော့တရားဝင်ထုတ်ပြန်ပေးပါမယ်ဗျအဲ့ဒီ60အဲ့ဟိုကြော်သွားစရာတော့မရှိပါဘူးဗျကျွန်တော်တို့ဒီမှာသက်ဆိုင်ရာအင်တက်ဖွဲ့တွေနဲ့ဆစ်ဆစ်ပြီးတော့အစစ်အစစ်ပြီးတော့ကျွန်တော်တို့ဒီကနိုင်ငံတကာအကြံပေးဖွဲ့တွေကလည်းကျွန်တော်တို့ဒီမှာဝိုင်းပြီးတော့ဆစ်ဆစ်ပြီးတယ်အမှားရင်းတွေမရှိအောင်လေပြီးတော့ဒီလိုရှိရင်အတီးပြတင်ပြထားပြီးတော့ထုတ်ပြန်လိုက်တော့မှာပါ။ဖွင့်လင်းမြင်သာသာနဲ့အကုန်လုံးကိုချပြပေးမှာပါညာ။ဒါတွေကဟို UN ဖွဲ့တွေရောပါတွေပေါ့ပြီးတော့ဒါရှင်းသစ်ထားပါလေဗျ
။ဟုတ်ကဲ့။ဒါဆိုရင်အခုဒီလက်ရှိစည်ရင်းကအခုခက်မန်းတာနဲ့ကွာဟနေတယ်ဆိုတော့သဘောမျိုးပေါ့နော်ဆရာ။ဆိုတော့လေဟိုဘာကြောင့်ဒီလိုစည်ရင်းကွာဟတယ်လို့ရောဆရာအနေနဲ့ပြောနိုင်မလဲရှင
်။ဘာကြောင့်ကွာလဲဆိုတော့ကျွန်တော်တို့နိုင်ငံတကာမှာဒီဖွင့်ပြထုတ်တက်မှုတွေတုံးတဲ့ဟာ10နှစ်အတွင်းမှာပဲသူကအနည်းဆက်တုံးရတယ်။10နှစ်ကျော်သွားတာနဲ့ကိစ္စနဲ့နေရဟိုပေါ့ကွယ်လွန်မှုတွေရှိလာတာပေါ့လေကျွန်တော်တို့ကနှစ်ပေါင်း30ဆိုတော့3ဆလောက်လိုအပ်တာတွေ3ဆလောက်ပို့ပြီးတော့အချင်းကာလကကွာဟမှုဖြစ်သွားတဲ့အတွက်ကိုနည်းနည်းလေးဒီလိုကိန်းကနေနေရနည်းနည်းတော့ဟောလိုအပ်လာတဲ့သဘောဖြစ်ပါလေဗျဒါကြောင့်နိုင်ငံတကာမှာ10နှစ်ကိုအချိန်မဖြစ်မနေကောက်တာပါစင်ကာပူလိုနိုင်ငံမျိုးဆိုရင်တော့9နှစ်တချိန်တောင်ကောက်ပါလေဗ
ျဟုတ်ကဲ့ဆရာတို့တကောင်စင်းကောက်တဲ့အခါမှာဒီပြိပခနယ်မြေနှစ်ခုဖြစ်တဲ့ရခိုင်နဲ့ကချင်မှာပေါ့နော်တကောင်စင်းမကောက်နိုင်ခဲ့ဘူးလို့လည်းသိရတယ်ဆိုတော့အဲ့ဒီနယ်မြေတွေအတွက်စည်ရင်းစရာတွေကိုဆရာတို့ဘလို့အတိအကျရတယ်လို့ပြောနိုင်မလဲအတိအကျရတယ်လို့ဆရာတို့ပြောနိုင်မလားရှင
်အတိအကျရပါလေဗျကျွန်တော်တို့2013မှာတကောင်စင်းမကောက်ခင်မှာကကျွန်တော်တို့ဒီကကောက်ကွက်မြေကိုဆွဲခြင်းလုပ်ငန်းကိုမြေပြင်ကွင်းဆင်းပြီးတော့ဆောင်ရွက်တယ်ဒါ UNFP ရဲ့အကူအညီနဲ့ကျွန်တော်တို့ဒီတနင်္ဂနွေလုံးမှာဂျူရုဓာတ်ပုံတွေရိုက်တယ်နောက် Urian မြေပုံတွေနဲ့ထပ်ပြီးတော့ကျွန်တော်အဲ့ဒါတွေကိုကျွန်တော်သက်ဆိုင်ရာဒီပညာရှင်တွေနဲ့ကျွန်တော်ရှိရာဝန်ထမ်းတွေနဲ့သင်တန်းတွေဖွင့်ပြီးတော့ကောက်ကွက်မြေပုံဆွဲတဲ့လုပ်ငန်းတွေကိုတနင်္ဂနွေလုံးအနေထားနဲ့လုပ်တယ်အဲ့ဒီလိုလုပ်တဲ့အခါမှာကောက်ကွက်မြေပုံရေးဆွဲရင်းနဲ့ကောက်ကွက်လိုက်မှာကျွန်တော်တို့ကအိမ်တော်သူစီးရင်ပြုစုရတယ်အဲ့ဒီမှာလူရည်စီးရင်တွေပါပါတယ်လူရည်နဲ့ပတ်သက်တဲ့အသေးစိတ်အချက်အလက်တွေပါပါနေတဲ့အိမ်တော်စုပေါင်းဘလောက်လူရည်ဘလောက်အင်းအိုးဒီဘလောက်ဆိုတဲ့စီးနေအားလုံးကျွန်တော်တို့တနင်္ဂနွေလုံးမှာလုပ်နိုင်ခဲ့တယ်ဗျ။အဲ့ဒီပုံမှန်မူတည်ပြီးတော့ကချင်ပြည်နယ်မှာဆိုရင်ကျေးအုပ်စုပေါင်း25အုပ်စုပေါ့ရွာအဖြစ်ဆိုရင်တော့69ရွာပေါ့အဲ့ဒီမှာအင်းအောင်စုဘလောက်လူရည်ဘလောက်ကျန်နေဆိုတာကျွန်တော်တို့အတိအကျသိတယ်။ရခိုင်ပြည်နယ်မှာလည်းဒီလိုပဲအရင်တော့ကျွန်တော်တို့တောက်လျှောက်ကောက်ခဲ့တဲ့စီးရင်ရဘင်္ဂလီတွေပဲအခုမှတော့ရိုရင်ဂျာလို့မရေးပေးရင်အကောင်းမခံဘူးဆိုပြီးတော့ဖြစ်ပြီးတော့ကျန်ခဲ့တဲ့စီးရင်ရဘလောက်ဆိုတာကိုအတိအကျသိပါတယ်ဗျ။အဲ့ဒါတွေလည်းအခုရှေ့ပြေးလူရည်စင်းထုတ်ပြန်တဲ့အခါမှာပေါ့လို့ရတာဘလောက်ဒီအကောင့်မခံတာဘလောက်စုစုပေါင်းဘလောက်ဆိုပြီးဒါတွေဖြစ်သွင်းဖော်ပြပြီးတော့တိုက်တဲ့ပြည်နယ်လိုက်ဆောင်ရွက်တော့မှာဖြစ်ပါတယ်ဗ
ျဟုတ်ကဲ့ဆိုတော့ဆရာအခုဒီရခိုင်ပြည်နယ်အတွင်းကသူတို့ဒီဘင်္ဂလီအဖြစ်အကောင့်မခံခဲ့တဲ့ဒီမွတ်စလင်တွေအတွက်ကိုဆရာတို့နောက်ထပ်ဘလို့များဆောင်ရွက်ဖို့ရှိပါတယ်ရှင်အစီအစဉ်များရှိပါသေးလားရှင
်အဲသူတို့အတွက်ကိုကျွန်တော်တို့ကအစတည်းကကျွန်တော်တို့ဒီကောက်ကွက်မြေပုံဆွဲတွေကကောက်ထားပြီးဖြစ်ပါတယ်ဗျနောက်တစ်ခုကဒီရခိုင်ပြည်နယ်မှာဆိုလို့ရှိရင်ကျွန်တော်တို့ကနေဆက်ဒေသနဲ့နီးတဲ့အတွက်နှစ်စင်မှာလဲဆွဲတင်စေလုပ်ငန်းတွေလုပ်ပါတယ်ဆွေးတည်စီလုပ်ငန်းလုပ်တဲ့ဆိုတော့ကျွန်တော်တို့အိမ်တော်စုစီးရင်တွေကိုပြန်လဲစစ်စစ်တဲ့ပြင်ကိုဓာတ်ပုံတွေပါရိုက်ပြီးတော့မှတ်တမ်းတွေတင်ထားတာဖြစ်ပါတယ်။နေဆက်ဒေသနဲ့နေတဲ့အတွက်အဲဒီတော့သူတို့တကောင်စီအကောင့်မခံပြီးနဲ့သူတို့ရဲ့စင်းစရာအတိအကျတွေကကျွန်တော်တို့တက်ထဲမှာရှိပါတယ်ဗျ။ပြန်ကောက်ဖို့အစီအစဉ်မရှိပါဘူး။အဲဒီကျွန်တော်တို့ဒီမှာဆွေးတည်စီလုပ်ငန်းရတဲ့အချက်လက်တွေရယ်ကောက်ကွက်မြေပုံဆွေးတော့ရတဲ့စင်းတွေရယ်ဒါတွေကိုပေါင်းပြီးတော့ပဲကျွန်တော်ထုတ်ပြန်မှာဖြစ်ပါတယ်။ဒါတွေကိုလည်းနိုင်ငံတကာအကြံပေးအဖွဲ့ဖြစ်တဲ့ IMTEC ကလည်းဒါတွေကဒီဆောင်ရွက်တဲ့နီလန်နိုင်ငံတကာစံနှုန်းနဲ့ညီရယ်ဆိုပြီးတော့အတည်ပြုထားပြီးဖြစ်ပါတယ်ဗျ။အခုအောက်ခံတဲ့ဘင်္ဂလီတွေကိုလည်းအခုရေပုံမျိုးနယ်မှာဆိုအခန်းလုံးလည်းတိမထင်နဲ့မှတ်ဖို့တင်နေလဲကျွန်တော်တို့နိုင်ငံသားမှတ်ဖို့တင်နေတချို့ဆိုရင်ဒါစစ်စစ်ပြီးတော့ထုတ်ပေးနေပြီ။ဒါမို့82ခုနဲ့နိုင်ငံသားဥပဒေနဲ့ကန့်ညီတဲ့ဘင်္ဂလီတွေအားလုံးကိုကျွန်တော်တို့အစစ်အစစ်မျိုးနယ်လိုက်မျိုးနယ်လိုက်စစ်စစ်ပြီးတော့ထုတ်ပေးသွားမှာဖြစ်ပါတယ်။အခုလောလောဆယ်ကတော့ကျွန်တော်တို့ကတော့ဘင်္ဂလီအများဆုံးရှိတဲ့နေရာပေါ့သူတို့ဘင်္ဂလီကလို့သူတို့ရဲ့အင်တာစုစင်းရ၊ဝိုက်ကရ၊မှန်မှန်ကန်ကန်နဲ့ဒီစင်းတွေကိုလည်းပြနိုင်တယ်။နောက်သူတို့ရဲ့ထောက်ထားအရာလည်း82ခုနဲ့နိုင်ငံသားဥပဒေနဲ့ကန့်ညီနေတဲ့အများဆုံးပြုလုပ်ရမယ့်မျိုးနယ်တွေဥစားပေးပြီးတော့တမျိုးနယ်ချင်းလှုပ်သွားမှာဖြစ်ပါတယ်ဗျ
။ဒီတိုင်းရင်းသားလူမျိုးစုတွေမျိုးနယ်စုတွေရဲ့အသေးစိတ်စီးရင်ကိုဆရာတို့တိကျရပါလားဆရာ
။အတိကျရပါတယ်ဗျ
။ဟုတ်ကဲ့။
တိကျရတယ်ဆိုရင်လည်းအဲ့ဒီမှာဘာတွေဖြစ်လဲဆိုတော့ကျွန်တော်တို့အရင်နေ့ကလည်းတိုင်းရင်းသားတွေကတင်ပြထားတာရှိတယ်။သူတို့ရဲ့လူမျိုးနံပါတ်တွေကိုကြောင်းကျင်တာတွေရှိတယ်။အဲ့ဒီလူမျိုးနံပါတ်ကြောင်းတဲ့အတိုင်းပဲသူတို့ကလည်းတကောင်သေးတော့ပြောတယ်။ပြောတဲ့အတိုင်းပဲကျွန်တော်တို့ကလည်းမှတ်တမ်းတင်ခဲ့တယ်။တချို့ကလည်းလူမျိုးအုပ်စုလူမျိုးစုကြောင်းကျင်တာတွေရှိတယ်။အဲဒီလိုဟာတွေရှိတဲ့အတွက်ကိုကျွန်တော်တို့ကဒီ2015လေးလပိုင်းလောက်မှာတကောင်စင်းအချက်လက်တွေထုတ်ပြန်တဲ့ခါမှာလူမျိုးနဲ့ပတ်သက်ရင်တော့တက်နေတဲ့အနေအထားမရှိသေးဘူး။ကျွန်တော်တို့ကဒီတကောင်စင်းမှာကောက်ယူလာရှိတဲ့လူမျိုးစင်းတွေရလာတဲ့ခါမှာတိုင်းသားအဖွဲ့အစည်းအသီးသီးက ကုသလေတွေတိုင်းရင်းသားခေါင်းဆောင်တွေနောက်တစ်ခါဒီတမိုင်းပညာရှင်တွေရည်ကျင်းမှုပညာရှင်တွေနဲ့တတော်တိုင်းနာရေးရကော်မတီနဲ့ဒီလိုကျွန်တော်တို့အဖွဲ့အစည်းမျိုးမျိုးနဲ့အစည်းအဝေးတွေအချင်းချင်းညှိနှိုင်းပြီးတော့အားလုံးသဘောတူညီပြီးတော့မှဒီမျိုးအင်အားစင်းကိုထုတ်ပြန်နိုင်တဲ့အနေအထားဖြစ်ပါတယ်ခင်ဗျ။ကျွန်တော်တို့ဒီမှာတောင်းလို့ရတဲ့ဟာအားလုံးကဒီနာမည်တွေကအမျိုးမျိုးနဲ့ထွက်လာပါတယ်။ကျွန်တော်တို့အရင်135မျိုးဆိုတာတော့83ခုနဲ့တောင်းအစည်းအဝေးကကျွန်တော်တို့ကမူတည်ပြီးတော့လုပ်လိုက်တာပါ။အခုတကယ်ကောက်လိုက်တဲ့ခါမှာနာမည်အမျိုးမျိုးနဲ့ထွက်လာပါတယ်။ဥပမာဖြင့်ကျွန်တော်တို့ရှမ်းလူမျိုးတွေမှာပါတယ်တန်းလျံဆိုလို့ရှိရင်အခုအခါမှာရှမ်းနီလို့ပြောတယ်။ရှမ်းနီကမူလ135မျိုးတွေမှာတော့မပါဘူး။ဒါပေမဲ့သူတို့ကတိုင်းရင်းသားတော့တိုင်းရင်းသားပဲ။အဲ့ဒါတွေကိုရှမ်းနီဆိုတာတိုင်းလျံဖြစ်တဲ့အကြောင်းသူကရှမ်းထဲမှာပါတယ်အကြောင်းဒါတွေကကျွန်တော်ပြန်ပြီးတော့အခြေချင်းရှင်းနေရမှာဖြစ်ပါတယ်။တကယ်တိုင်းရင်းသားတွေအားလုံးကလည်းအဲ့လိုပဲနာမည်ပြောညီတဲ့သူတွေကိုသူတို့ကျင်းနောက်အောင်အားလုံးရှင်းနေပြီးမှထုတ်ပြန်မှာဖြစ်ပါတယ်ကွာ
။ဟုတ်ကဲ့နိုင်ငံတကာမှာစနစ်တကျင်းတကောင်စင်းကောက်တာမျိုးမြန်မာနိုင်ငံမှာရောဖြစ်လာဖို့ရောရှိပါလားဆရာမြန်မာနိုင်ငံအနေနဲ့နောက်ထပ်ဘယ်တော့တကောင်စင်းကောက်နိုင်မယ်လို့ရောမျှော်လင့်ပါလဲဆရာ
အဲလက်ရှိအနေအထားမှာတော့ကျွန်တော်တို့ဒီလိုပဲပုံမှန်သာဆောင်ရွက်သွားနိုင်မယ်ဆိုရင်ကျွန်တော်လည်းနိုင်ငံတကာစံနှုန်းအတိုင်းပြုနိုင်မယ့်အနေအထားရှိနိုင်မယ်လို့ယူဆပါတယ်ဆရာ
ဟုတ်ကဲ့အခုလိုဖြည့်ချပေးတဲ့အတွက်ဆရာဦးမြင့်ကျိုင်ကျေးဇူးတင်ပါတယ်ရှင
်ဟုတ်ကဲ့ပါဆရာဟုတ်ကဲ့ကျေးဇူး